နေ့ကကိုကျော်ကိုတို့ဆန္ဒပြတဲ့အတွက်ဒီနေ့တရားဆွဲခံရတဲ့ကြားလို့ခင်ဗျ
ခုနကတိတ်မကြသေးဘူး9နာရီလောက်ကကင်မရူရက်စကန်စကန်မှုကနေကျွန်တော်ရှိဖုန်းဆက်တယ်ပုံမှန်19နဲ့ဟိုအမှုဖွင့်ထားတယ်ဆိုတော့အကြောင်းကြားတယ်သူတို့ရှိကိုလာခဲ့ဖို့ကျွန်တော်ကမေးလိုက်တယ်ကျွန်တော်တယောက်တည်းလားဘယ်သူတွေပါသေးလဲစုပေါင်း၄ယောက်ဆိုကျွန်တော်တို့၄ယောက်ချင်းချင်းကတွေ့ပြီးဆုံပြီးစကားပြောပြီးတိုင်ပြီးပြီးတော့မှကျွန်တော်တို့ဆုံးဖြတ်မယ်အခုလိုအကြောင်းကြားတာတော့သိပါပြီပေါ့အဲ့လိုပဲပြန်ပြောလိုက
်မနေ့ကဆန္ဒပြတာဒီကြောက်တဲ့ရင်တားဆီးတဲ့ကိစ္စ
တနက်စပြစ်ခတ်ပြီးတော့ဖြိုခွဲတဲ့ကိစ္စပေါ့ဟုတ်ကဲ့အဲ့ဒါကိုကျွန်တော်တို့အကြမ်းဖက်မှုရှုံချကန့်ကွက်တဲ့ဆန္ဒပြပွဲပ
ါဟုတ်ကဲ့အခုရန်ကုန်မှာဆန္ဒပြမဆိုကြိုတင်ပြီးခွင့်ပြုချက်မဟုတ်တိုင်းမဲ့အကြောင်းကြားရတယ်မဟုတ်လား
ကျွန်တော်တို့အဖွဲ့ပေါ့ကျွန်တော်ပြည်သူ့ကြိုးစည်းဝါးကာကွယ်တောက်လျှောက်ရေး forum ဆိုပြီးတော့ကျွန်တော်တို့ခေါ်လိုက်တဲ့အခါမှာကျွန်တော်တို့ ਨੇ အတူပါဝင်လာတဲ့ activist တွေရဲ့သဘောထားကအကြောင်းကြားမယ်ဆိုတော့သိရတယ်ဒါပေမဲ့အကြောင်းကြားစရာမလိုဘူးဝေဆုံးဖြစ်ချင်ရအကြောင်းမကြဘဲနဲ့ကျွန်တော်တို့ဒီဆဲတဲ့မှာဟုတ်လို့လမ်းလျှောက်ချီတက်ပြီးတော့ဆန္ဒပြဖြစ်ပါတယ
်ကိုကျော်ကိုတယောက်တည်းသဘောပါဟု
တ်ကဲ့ဒီလိုရဟိုချုပ်ကိစ္စရအကြောင်းကြားလို့ရတယ်ဆိုရုံနဲ့မဟုတ်ဘဲနဲ့ချုပ်ပြဿနာမရှိလဲဆိုတော့ဟောအကြောင်းကြားလဲပဲကြားဆွဲရင်ဆွဲတာပဲဟိုတတ်မှတ်ထားရဲ့လမ်းကြောင်းနေကြော်တာတို့နောက်ကကျွန်တော်တို့အားကြီးကြော်မယ်ဆိုဆုလိုကန်နေတောင်းတာတို့တို့ကလှုပ်ရှုပ်လုပ်ငန်းတွေရှုပ်ထွေးတယ်အဲ့တော့ကျွန်တော်တို့ဆုလိုကန်နေကျွန်တော်တို့လူလက်ဆောင်ဆန္ဒပြဝင်ကိုကန့်တဲ့ပိတ်ပင်တွေကိုခံစားရတယ်အဲကြောင့်မို့ကျွန်တော်တို့ကစီဝေးတိုင်ပင်ရတဲ့အချိန်အတိတ်အများကြီးမရတဲ့အတွက်ကြောင့်မို့ဘဝအကြောင်းကြားမလို့စားလဲတင်မလို့ဖြီးတိုင်းမှာကျွန်တော်တို့ဆန္ဒပြလိုက်တယ်ကျွန်တော်ရဲ့သဘောထားကတော့နောက်လျှောက်ကျွန်တော်တို့ဒီပုံမှန်တွေနဲ့တရားဆွဲလိုက်ခဲ့တယ်18တို့19တို့နဲ့အဲ့တော့ဒီကတော့ကျွန်တော်နိုင်ငံသားတဦးချင်းစီရဲ့လူလက်ဆောင်ပြောဆိုခွင့်ဆန္ဒထုတ်ပေါ်ခွင့်ဟောတာတနည်းအားဖြင့်ကန့်တပိတ်ပင်ရလို့ကျွန်တော်ယူဆရတယ်။မင်းစုစီဆိုတဲ့ဟာကိုမလိုအပ်ဘူးလို့ကျွန်တော်မြင်တယ
်။မနေ့ကကိုကျော်ကတို့ဆန္ဒပြပွဲကအင်အားဘလောက်လောက်ပါလဲ
။အင်အား50ကျော်လောက်တော့ပါတယ်
ဗျ။ဟုတ်ကဲ့။အဲ့ဒီအချိန်မှာအများသူကဒဇုံတရာအနှောက်ယှက်ပြုပါဒါမှမဟုတ်တခြားအကြမ်းဖက်မှုဒဇုံတရာရှိခဲ့လား
။မရှိဘူးမရှိဘူး။အကြမ်းဖက်မှုတော့မရှိဘူးများဘူးသူကမှနှောက်ယှက်မဖြစ်ဘူး။ကျွန်တော်တို့ကလည်းကျွန်တော်စထွက်တဲ့ချင်းစီရင်အမှတ်တိုင်ကနေပြီးတော့ကျွန်တော်ထွက်လာတယ်။ပထမပိုင်းမှာကျွန်တော်နောက်ကားကြီးလိုက်လာတော့ကျွန်တော်တို့ကကားဟိုအရှိသွားနေတဲ့လူတွေကိုလူအုပ်ကိုဘေးကိုကပ်ပြီးတော့ကားရင်းနေသွားဖို့အတွက်ကျွန်တော်တို့လမ်းဖွင့်ပေးလိုက်တယ်။အဲတော့ကျွန်တော်တို့လမ်းပိတ်ဆို့ရဲဆိုလို့ဘယ်လိုလဲပုံစံမျိုးနဲ့လဲကျွန်တော်တို့ပြောလို့မရအောင်ကျွန်တော်တို့ကရှင်းသွားလမ်းကြောင်းကိုပေးပြီးတော့ကျွန်တော်ကတိကျဘေးပလက်ဖောင်းနဲ့ကက်ရက်ကိုကျွန်တော်တို့ရှောက်ပြီးတော့သွားချိတက်တာဖြစ်တယ်။အဲတော့ကျွန်တော်တို့တောက်လျှောက်သွားတဲ့လမ်းလျှောက်မှာကျွန်တော်တို့ပြန်ပြီးတန်ပြန်ဆန္ဒပြတဲ့လူတွေလည်းမရှိခဲ့ဘူး။ကျွန်တော်တို့ပြည်သူလူထုကနေပြီးတော့မကြည်မနဲ့ဖြစ်တယ်ဆိုတာလည်းမရှိခဲ့ဘူး။အလုံးအေးအေးဆေးဆေးပဲပြီးသွားတယ
်။ဆန္ဒပြတဲ့ကာလဘယ်လောက်ကြာလဲခင်ဗျ။
အချိန်ကတနာယီဝင်းကျင်ပဲကြာမယ်။ဘာလို့ဆိုတော့ကျွန်တော်တို့၄နာရီလောက်ကစထွက်တယ်။၄နာရီခွဲမှလေရန်ဈေးရှိကိုရောက်တယ်။စိန်ပြာရှိမှကျွန်တော်တို့တရားဟောတယ်ပေါ့အနည်းအကျဉ်းမှ၄ရက်လောက်ပဲပြောတာ
။အဲ့ဒီကာလအတွင်းမှာဒီသက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတစ်ခုကလာပြီးတော့တာစီလူစုခွဲဖို့ပြောတာမျိုးရှိခဲ့သေးလား
။ဆက်လာချင်းတာထွက်ကလေးကဟိုပေါ့အညွန့်နေမှုဆိုတာစကတ်မှုတို့ရောက်နေရှိတယ်။တို့ကလည်းဘာပြောလဲဆိုတော့ဒါကတို့ရေးရွာအေဂျင့်လုံချုံရေးအတွက်ပေါ့ငင်းဆူးစီအဲပုံမှန်စတင်ရမယ်ဆိုတာသိပါသလားလို့လည်းမေးတာရှိတယ်။ကျွန်တော်တို့ကသိတယ်။ကျင်ကျွန်တော်တို့လုပ်ဆောင်ရှိအောင်ဆက်လုပ်မယ်။ခင်ဗျားတို့လည်းလုပ်ဆောင်ရှိအောင်ဆက်လုပ်ဆိုပြောပြီးကျွန်တော်တို့ထွက်လာတယ်။အဲ့ဒီကြားထဲမှာတော့ကျွန်တော်တို့လာပြီးကြားတာလေ။အဲ့ဒီလူစုခွဲပါလို့ပြင်ကြားတာမရှိဘူးဗျ
။ဟောဟုတ်ကဲ
့။ပြောချင်တာပေါ့နော်။ဒီလိုမျိုးလမ်းပေါ်မှာကျွန်တော်ထွက်လာတဲ့အကြောင်းကြီးကအဲရေမှုထေးဝင်းရဲ့စကားဟာလူတို့ကိုစော်ကားရလို့ကျွန်တော်တို့ခံစားရတယ်။ဒါသဘောယူနေဖြစ်တာပါ။တေးသေးချင်းနဲ့ဆိုလို့ရှိရင်တေးအောင်ပြစ်လို့ရပါတယ်ဆိုတဲ့စကားကလူတို့ကိုစော်ကားရလို့ကျွန်တော်တို့မြင်နေ။အဲ့တော့သူတို့လုံရကြောင်ကျွန်တော်တို့အခုလိုကွန်ကွန်ဆန္ဒပြရတာအဲ့တော့ကျွန်တော်တို့ကန်ကွန်ဆန္ဒပြတဲ့လူတွေကိုရစ်တက်ဖွဲ့နေပြီးတော့တက်ပြီးတရားစွဲရဆိုတာလူတို့ကိုထပ်ပြီးတော့စော်ကားရတယ်လို့ပဲကျွန်တော်ပြောချင်တယ်